ကာဇာမှာရှိတဲ့မြို့တွေနဲ့ဒုက္ခသည်စခန်းတွေကိုအစ္စရေးကဒီကနေ့ကြာတာရင်းနဲ့ညမှာလေကြောင်းရောကုန်းကြောင်းမှာနှစ်ခုစလုံးကနေတိုက်ခိုက်ခဲ့တာကြောင့်လူတွေဒါနဲ့ဒါဇင်နဲ့ချီသေဆုံးခဲ့ပါတယ်။ဟာမတ်စ်အဖွဲ့ကိုထိုးစစ်ဆင်နေတဲ့အစ္စရေးတပ်ဖွဲ့တွေဟာအခုဆိုရင်ဂါဇာကနေရာအများစုကိုတိုက်ခိုက်နေတာကြောင့်ထောင်ပေါင်းများစွာသောပါလက်စတိုင်းပြည်သူတွေလည်းအိုးအိမ်ဆွန့်ခွာထွက်ပြေးနေရပါတယ်။အစ္စရေးဟာမတ်စ်စစ်ပွဲကြောင့်အခုချိန်ထိလူပေါင်း 2,000 ကျော်သေဆုံးခဲ့ရပြီးဂါဇာမှာရှိတဲ့လူဦးရေ 1.3 သန်းနဲ့85ရာခိုင်နှုန်းဟာလည်းအိုးအိမ်ဆွန့်ခွာထွက်ပြေးခဲ့ကြရပါတယ်။အစ္စရေးရဲ့တိုက်ခတ်မှုကြောင့်ဂါဇာကမ်းမြောင်မြောက်ဘက်အချမ်းမှာရှိတဲ့အဆောက်အဦအလုံးနီးပါးပျက်စီးပြိုကျကုန်ပြီးပြည်ပနယ်လည်းအဆက်အသွယ်တွေပြတ်တောက်နေပါတယ်။မကြခင်မှာဂါဇာတောင်ပိုင်းဟာလည်းအလားတူဆိုးရွားတဲ့အခြေအနေမျိုးဖြစ်လာနိုင်တယ်လို့ခန့်မှန်းပြောဆိုနေကြပါတယ်။ဟာမတ်စ်အဖွဲ့ကိုအပီးတိုင်းပျက်စီးသွားအောင်လုပ်မယ်ဆိုလို့လုပ်မယ်လို့အစ္စရေးကပြောဆိုထားပေမဲ့ဟာမတ်စ်ကတော့ဂါဇာတောင်ပိုင်းမှာတော့အခုချိန်ထိအစ္စရေးတပ်ဖွဲ့တွေကိုခုခံတိုက်ခတ်နေဆဲဖြစ်ပါတယ်ရှင်။